စစ်ကောင်စီကောင်စာပို့ချုပ်မှုကြီးမြောင်းလိုင်းကရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးမစ္စတာမက်ဆင်ရုရှားနီကော့ဖ်နဲ့တင်းလာနေတဲ့တော့ကနေပြီးတော့မှတွေ့ဆုံခဲ့ပြီးတော့စီးပွားရေးဆိုင်ရာစာချုပ်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကတင်းရင်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံရေးလေးလာသူတို့ချို့ကတော့ရုရှားနဲ့မြန်မာစစ်တပ်တို့ဟာဒီမိုကရေစီလိုလာတဲ့နိုင်ငံတွေရဲ့ပိတ်ဆို့မှုတွေတိုးလာချိန်မှာနိုင်ငံရေးလိုအပ်ချက်အရာနီးကပ်တဲ့ဆက်ဆံရေးကိုအပြန်အလှန်ထူထောင်နေရလို့မြင်ကြပါတယ်။ရန်ကုန်ကပေးပို့တဲ့နိုင်ငံရေးလေးလာသုံးသက်သူတို့ချို့ရဲ့အမြင်ကိုမတ်တင်ကြီးထက်ကတင်ဆက်ထားပါတယ်ရှင်။
မြန်မာစစ်ကောင်စီဟာလက်နက်နဲ့လောင်စာစီအတွေ့ရုရှားကိုမှီခိုလာရသလိုတစ်ဖက်မှာလည်းရုရှားကယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာရဲ့ဆန့်ကျင်မှုကိုခံရပြီးသူနဲ့မဟာမိတ်အဖြစ်ပူးပေါင်းနိုင်မဲ့နိုင်ငံတွေကိုလိုအပ်လာခြင်းဖြစ်ပါတယ်။မြန်မာစစ်တပ်ဟာနိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်သူ့နိုင်ငံရေးလမ်းပြမြေပုံကိုထောက်ခံမဲ့အင်အားကြီးနိုင်ငံတွေကိုလက်တလောလိုအပ်နေတာဖြစ်ပါတယ်။ဒါကြောင့်ရုရှားမြန်မာနီးကပ်လာမှုကအပြန်အလှန်လိုအပ်ချက်အရာပူးပေါင်းမှုတစ်ခုလို့မြင်ကြောင်းနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းကြည်စင်စိုးက VOA ကိုပြောပါတယ
်။အဲ့တော့တို့ကဒီလိုမျိုးနိုင်ငံတကာပိတ်ဆို့တဲ့ဟာမှာတို့ဘာကြောင့်ပိတ်တယ်။အဲ့ပိတ်ဆို့မှုကိုပြည်လွတ်အောင်ဒါမှဖြေရှင်းအောင်ဆိုပြီးတော့ပြင်ဆင်ပြုပြင်တာတဲ့ဒီလိုပိတ်ဆို့တဲ့ဥစ္စာကိုဘယ်လိုမျိုးကြော်လွှားလို့ရမလဲဆိုတဲ့အဖြေမျိုးကိုရှာလေ့ရှာထားရှိတယ်။အဲ့တော့အဲ့လိုရှာလေ့ရှာထားရှိတဲ့ဟာတဲ့မှာအဖြေတစ်ခုကအဲ့ဒီရုရှားပါတယ်အဲ့လိုပဲထို့တူတရုတ်ပါလာလိမ့်မယ်တစ်ချိန်ကျရင်အဲ့ဒါကကျွန်တော်1988နောက်ပိုင်းအထူးသဖြင့်1996ပေါ့နော်94 96ကနေစပြီးတော့မြန်မာနိုင်ငံကိုပိတ်ဆို့အရေးယူမှုတွေလုပ်တဲ့အချိန်မှာအဲ့ပုံစံအတိုင်းပဲသူတို့အပူပေါင်းနေထိတ်ဆက်တယ်ပြီးတော့ဒီကနေပြီးတော့ကျွန်တော်တို့အဲ့အရေးယူမှုတွေကိုသူတို့ကြော်လွှားနိုင်အောင်သူတို့စူးစမ်းခဲ့ပူတယ်ဆိုတော့အဲ့ပုံစံအတိုင်းပြန်လုပ်တယ်လို့ပြောလို့ရတယ်
ရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးမက်ဆင်ရာရှနီကော့ဖ်နဲ့တွေ့ဆုံတာမှာပြည်ရင်းကတန်တမဏိထုတ်လုပ်ရေးစွန့်အင်နဲ့တွင်းတက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေမှာပူးပေါင်းလှုပ်ဆောင်မဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပြီးတော့လေချောင်းခီးစင်နဲ့ခီးသွွားလုပ်ငန်းစိုက်ပျိုးရေးမွေးမြူရေးနဲ့ဆေးဝါးလုပ်ငန်းတွေမှာလည်းပူးပေါင်းချဖို့ဆွေးနွေးခဲ့တယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကလည်းစစ်ကောင်စီနဲ့ရုရှားစစ်ဦးစီးချုပ်ရုံးအကြီးအကဲဖြစ်တဲ့ Kim Alesi ST Slabovich တို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးအပါအဝင်စီးပွားရေးနဲ့နည်းပညာဆိုင်ရာတွေမှာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်နေတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ကရုရှားကနေစစ်ရဟတ်ယင်တွေဝယ်ယူထားသလိုနျူကလ িয়ার စွမ်းရင်အတွက်ရုရှားစီကအကူအညီတွေတောင်းခံထားတာပါ။ရက်ဆိုင်ထခဲ့တဲ့ပင်းပယ်တမဏိစက်ယုံကိုလည်းရုရှားအကူအညီနဲ့2021ခုနှစ်ထဲမှာပြန်ဖွင့်ခဲ့ပါတယ်။နိုင်ငံရေးမတည်ငြိမ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေထွက်ခွာနေချိန်မှာအခုလိုကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့ဆိုရင်တော့ခက်ခဲလိမ့်မယ်လို့အမည်မဖော်လိုတဲ့နိုင်ငံရေးသုံးသပ်သူတဦးက VOA ကိုပြောပါတယ်။မြို့ပေါ်မှာတောင်နိုင်ငံရေးတည်ငြိမ်အောင်မထိန်ထနိုင်တဲ့အခြေအနေမှာနေစုံနေပြားတွေအထူးသဖြင့်တိုင်းရင်းသားဒေသတွေမှာလှုပ်ရမယ်စီးပွားရေးလုပ်ငန်းတွေအတွက်ပိုပြီးခက်ခဲနိုင်တယ်လို့သူကပြောပါတယ်
။ဒါစစ်တပ်ရဲ့ဝါဒဖြန့်ချီတဲ့ propaganda တရက်ပဲလို့ကျွန်တော်မြင်ပါတယ်။သူတို့လုပ်နိုင်တယ်၊သူတို့အောင်မြင်နေတယ်ဆိုတဲ့ဟာမျိုးပွင့်လင်းပြောရအောင်ဗျာ။ဒီလိုဝါဒဖြန့်ချီမှုမျိုးကတော့အများပြည်သူကိုပေးတဲ့ဝါဒဖြန့်ချီမှုတစ်ခုသူစစ်တပ်ထဲမှာသူ့လူတွေကိုသူပြန်ပြီးလိန်ညာနေရတဲ့ဝါဒဖြန့်နေရတဲ့လုပ်ရက်လို့ပဲကျွန်တော်အနေနဲ့ရိုးရိုးရှင်းရှင်းမြင်ပါတယ်ခင်ဗျာ။
ရုရှားနိုင်ငံလိုပဲတရုတ်နဲ့အိန္ဒိယကလည်းမြန်မာစစ်တပ်လိုအပ်နေတဲ့စစ်လက်နဲ့အသုံးဆောင်ပစ္စည်းတွေကိုတဆင့်ခံဖြစ်စေ၊ဓာတ်ရိုက်ဖြစ်စေရောင်းချနေတဲ့အတွက်ဝေဖန်ခံနေရပါတယ်။နိုဝင်ဘာလ22ရက်ကအိန္ဒိယနိုင်ငံခြားရေးအတွင်းဝင်မြန်မာနိုင်ငံကိုလက်ရောက်ခဲ့ပြီးစစ်ကောင်စီနဲ့တွေ့ဆုံခဲ့တာကိုရန်ကုန်အိန္ဒိယသံယုံက Twitter ကနေဖော်ပြခဲ့တဲ့အတွက်လည်းဝေဖန်ခံခဲ့ရပါတယ်။မြန်မာနိုင်ငံရေးပဋိပက္ခကြောင့်တချို့ယင်းနီမြုံနံသူတွေကချိန်ဆဆောင်ချီနေကြချိန်မှာပဲအိန္ဒိယတရုတ်နဲ့ရုရှားအစိုးရကတော့မြန်မာစစ်တပ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိနေစေဖြစ်ပါတယ်။မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတွေလိုအပ်နေသလိုဒီနိုင်ငံတွေအတွက်လည်းသူတို့ရဲ့တနိုင်ငံချင်းစီအကျိုးစီးပွားအတွက်မြန်မာစစ်တပ်နဲ့ဆက်ဆံနေအောင်မယ်လို့နိုင်ငံရေးလေလာသူတွေစောင်းပါရှင်တွေကသုံးသပ်ကြပါတယ်ရှင်။